မနက်ကအတွက်အတိတ်တက်ခွရောက်နေသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေထပ်မှန်ပေးရသွားမယ်အကြောင်းနဲ့အကူအညီပေးရမှာလိုအပ်နေသူတွေလက်ထက်ဘေးကင်းလုံခြုံပြီးအဟန့်အတားမရှိပို့ပေးနိုင်ရေမြန်မာနိုင်ငံဘက်ကဖွင့်ပြဖို့ဂျပန်အစိုးရကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ထုတ်ပြန်တဲ့ကုလသမဂ္ဂစာရင်းတွေအရမြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့ထွက ောင်ဒေါ်လာ360အထိကျော်အထိပေးဖို့ဂျပန်ဆိုရကဆုံးဖြတ်ထားတဲ့အကြောင်းဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဆီယနာသိမ်းခဲ့တဲ့နှစ်အတွင်းနိုင်ငံတော်ဝန်အကြမ်းဖက်မှုတွေတိုးလာနေတဲ့အကြောင်းနဲ့လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေတဲ့အခြေအနေပို့ပြီးဆုပ်ယုပ်ကြဆင်းလာနေတာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အကူအညီတွေကို UNHCR, UNICEF, WFP စတဲ့အဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတင်ပေးရသွားမှာဖြစ်ပြီးဒုက္ခသည်တွေအတွက်အစားအသောက်ဆေးဝါးနေထိုင်ခိုးလုံစရာတွေအပြင်ရေနဲ့မိလာစနစ်ကောင်းမွန်ဖို့အာဟာရဖြည့်ဆည်းပေးဖို့ကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးအထောက်ပံ့တွေအပြင်တရားမဝင်မွေးဆေးဝါးတိုက်ဖျက်ရေးလိုကိစ္စတွေအတွက်အသုံးပြုသွားမှာဖြစ်ကြောင်းဂျပန်အစိုးရကကြေညာချက်ထုတ်ပြန်ထားပါတယ်။